Burmese.
မင်္ဂလာညနေခင်းမှာတရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်အောက်တိုဘာလ4ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ1169နဲ့25ရိုးကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။တောက်ကြညနေခင်းအတွက်အစီအစဉ်မှုဖြစ်ကျွန်မစုမုံကတာဝန်ယူတင်ဆက်ပေးမှာပါ
။ကျွန်မကတော့စုမြတ်မမအမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားအပေါ်စုံစမ်းဖို့နိုင်ငံခြားအစိုးရတွေကိုသမ္မတဒေါ်နယ်ထရမ့်ကတောင်းဆိုနေပါတယ်။ဟောင်ကောင်မှာမျက်နှာဖုံးစွဆန္ဒပြတာကိုတားမြစ်တဲ့ဥပဒေထုတ်ပြန်လိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနာဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားစည်ပြည်ပခါတွေဖြစ်ပွားနေတဲ့ချင်းပြည်နယ်ပလဝမြို့တွင်နေပါတော့တက်မတော်တက်ရင်တစ်ခုအနားမှာဒီကနေ့ဘုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်
။ပလဝရဲ့အချီပလက်ရှောက်အဝါနားလေးမှာပေါက်တာပေါ့။ပလဝမြို့အချီကားဆင်းနေအလွန်ဆုံးကြီးမိနစ်3မိနစ်လောက်ကိုရောက်ပါတယ်။ဒီလေးလေးပလက်ရှောက်နားမှာ
ပလဝမြို့နယ်အုပ်ချုပ်ရေးမှုပြောပြပေးသွားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက် UWSA ဝါတက်ဖွဲ့ထိန်းချုပ်ထားတဲ့နေရာမှာတော့ဒီမိုင်းတုံမြို့နယ်ထဲမှာစိတ်ကြွဆေးပြားငါးသန်းနီးပါးဖမ်းဆီးရမိတယ်လို့မူရစေမောင်ကိုသမားတွေကလည်း၈ဦးအသေနဲ့၉ဦးအရှင်ဖမ်းဆီးထားမိတယ်လို့လာရှိုးဆက်ဆံရေးယုံကသတင်းထုတ်ပြန်ထားပါတယ်။နောက်အာရှဆင်အရေးအတွက်အများဆုံးဖြစ်တဲ့မြန်မာနိုင်ငံမှာတော့စီမျိုးတုံးမဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတာကြောင့်ဒီကိစ္စကိုအစိုးရအနေနဲ့ကြီးကြပ်ဆောင်ရွက်ဖို့တင်နေဆိုတဲ့အကြောင်းသတင်းလွှာကိုလည်းမကြခင်တင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့တောက်ကြညက်နေကင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်အပေါ်စုံစမ်းပေးဖို့နိုင်ငံခြားအစိုးရတွေအပေါ်ပွင့်ပွင့်လင်းလင်းတိုက်တွန်းနေပါတယ်။2020သမ္မတရွေးကောက်ပွဲကြရင်သူနဲ့အပြိုင်သမ္မတအရွေးခံရနိုင်ခြင်းရှိတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အပေါ်စုံစမ်းပေးဖို့ယူကရိန်းသမ္မတကိုတောင်းဆိုခဲ့တယ်လို့ဆိုတာကြောင့်သမ္မတအပေါ်တရားစွဲနိုင်ဖို့ဒီမိုကရက်လွှတ်တော်အမတ်တွေကစုံစမ်းမှုတွေစတင်နေချိန်မှာပဲသမ္မတကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ယူကရိန်းပေါ်ပေးမဲ့စစ်ရေးအကူအညီတွေကိုဆိုင်းထားပြီးဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားအပေါ်စုံစမ်းပေးဖို့တမရဗလိုဒိုမီယာဇလန်စကီကိုတောင်းဆိုခဲ့သလားဆိုတဲ့သတင်းတောက်တွေရဲ့အမေးကိုဖြေရမှာတော့ယူကရိန်းသားမကတရုတ်အစိုးရကလည်းဘိုင်ဒန်သားအဖအပေါ်စုံစမ်းဖို့သူအကြံပြုမယ်လို့တမရထရမ့်ကတုံ့ပြန်ဖြေကြားသွားပါတယ်။ဒါနဲ့မကအခရီးလိုက်စားမှုအပေါ်စုံစမ်းဖို့အမေရိကန်သမ္မတတယောက်အနေနဲ့လုတ်ပိုင်ခွင့်အပြည့်အဝရှိုံနဲ့မကတာဝန်ရှိတာကြောင့်တခြားနိုင်ငံတွေကပါကူညီစုံစမ်းပေးဖို့တောင်းဆိုမှာဖြစ်တယ်လို့ Twitter ပေါ်မှာလည်းသမ္မတကရေးသားခဲ့ပါတယ်။သမ္မတရဲ့ပြောကြားမှုတွေဟာသမ္မတတယောက်အနေနဲ့လုတ်ပိုင်ခွင့်တွေကိုသူ့ရဲ့ပုံကိုရေးနိုင်ငံရဲ့အကျိုးစီးပွားတွေအတွက်အသုံးချနေတယ်ဆိုတော့နောက်ထပ်ဥပမာဖြစ်တယ်လို့ဒီမိုကရက်အမတ်တွေဘက်ကတုံ့ပြန်ခဲ့ကြပါတယ်။ Joe Biden ဒုသမ္မတတာဝန်ယူထားစဉ်ကသူ့ရဲ့သားဟန်တာဘိုင်ဒန်ကတရုတ်ခီးစဉ်တစ်ခုမှာဖခင်နဲ့အတူလိုက်သွားပြီးသူ့ကိုယ်ပိုင်ကုမ္ပဏီတည်ထောင်ဖို့အတွက်တရုတ်စီကဒေါ်လာ1ဘီလီယံခွဲရယူခဲ့တယ်လို့သမ္မတကဆွဆွဲပြီးတော့တရုတ်နိုင်ငံကဝါစုံစမ်းဖို့ပြောနေတာပါအခုလိုသမ္မတထရမ့်ဆွဆွဲနေတဲ့ကိစ္စတွေနဲ့ပတ်သက်လို့တက်တဲ့အထောက်အထားတွေကိုတော့သမ္မတထရမ့်ရောသမ္မတဘက်ကကာကွယ်ရပ်တည်နေသူတွေပါထုတ်ပြန်ခြင်းမရှိသေးပါဘူးရှင
်ယူရိုနိုင်ငံဘက်ဒက်မြို့မှာအစိုးရကိုစန့်ကျင်ဆန္ဒပြနေတဲ့သူတွေကိုအီရတ်လုံခြုံရေးတပ်ဖွဲ့တွေကဒီကနေ့မှပြစ်ခတ်နိုင်နေခဲ့ပါတယ်ဆန္ဒပြတဲ့သူတွေဟာအီရတ်နိုင်ငံတွင်းအောက်ရီလိုက်စားမှုအများပြည်သူဝန်ဆောင်မှုလုပ်ငန်းအားနည်းတာနဲ့အလုံးလက်မဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့သဒ္ဒထမြောက်နေ့အဖြစ်နဲ့စုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်လုံခြုံရေးတပ်ဖွဲ့တွေကမိုးပေါ်ကိုထောင်ပြတာမဟုတ်ဘဲဆန္ဒပြတဲ့သူတွေကိုတဲ့တဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့ AFP သတင်းတောက်ကပြောပါရယ်ဒီနေ့ပြစ်ခတ်မှုတွင်ထိခိုက်သေးဆုံးမှုဘယ်လောက်ရှိလဲဆိုတာကိုတော့အခုချိန်ထိမသိရသေးပါဘူးယူရက်လုံခြုံရေးတပ်ဖွဲ့တွေဘက်ကပြစ်ခတ်နေနေခဲ့မှုတွေအတွင်းမှာထိခိုက်သေးဆုံးမှုတွေတိုးလာတဲ့အပေါ်စိုးရိမ်မိတယ်လို့လည်းနိုင်ငံတကာကြက်ချင်းကြီးအဖွဲ့ ICRC ကပြောကြားလိုက်ပါရယ်အစောပိုင်းတုန်းကတော့ Iraq ဝန်ကြီးချုပ် Abdul Abdul Mahdi ကဒီဆန္ဒပြတဲ့သူတွေကိုအိမ်ပြန်ကြဖို့နဲ့သူတို့ရဲ့တရားဝင်တောင်းဆိုမှုတွေကိုကြားသိပြီးဖြစ်တယ်လို့ရုပ်သံကနေတစ်စက်မိန့်ခွန်းပြောကြားခဲ့ပါရယ်ယာယီညမထွက်ရမင်းဘာဝင်တခြားလုံခြုံရေးရလုတ်ဆရာရှိတာတွေကိုမလုတ်ချင်ပေမဲ့လည်းလုတ်ဖို့လိုအပ်လို့လုတ်ရတာဖြစ်တဲ့ဆိုပြီးတော့လည်းသူကဆက်ပြောပါရယ်အင်္ဂါနေ့ကစတင်ဖြစ်ပွားခဲ့တဲ့ဒီဆန္ဒပြမှုတွင်31ယောက်ထပ်မင်းတည်ဆုံးပြီးတော့ရတဖွဲ့ဝင်တူပါဝင်ထံရရတဲ့သူယာနဲ့ချီရှိခဲ့ပါရယ်ဆန္ဒပြတဲ့သူတွေဟာဘက်ဒက်မြို့နဲ့ဘက်ဒက်မြို့တောင်ပတ်နေရာတွေမှာဆန္ဒပြခဲ့ကြတာဖြစ်ပါတယ်မနေ့ကြာသပတေးနေ့ကဖြစ်ခဲ့တဲ့ဒီဆန္ဒပြမှုတွင်လုံခြုံရေးတပ်ဖွဲ့တွေကဆန္ဒပြတဲ့သူတွေကိုတကယ်ကြီးစံနေအမျိုးယူပုံးနဲ့တုံ့ပြန်နေနေခဲ့တာကြောင့်လူ6ယောက်တည်ဆုံးခဲ့ပါတယ်ခင်ဗျာ
Facebook ကုမ္ပဏီက message ပို့နိုင်ဖို့ဝန်ဆောင်မှုပေးနေတဲ့ Facebook Messenger နဲ့ Instagram တို့မှာတယောက်နဲ့တယောက်ပို့ကြတဲ့ message တွေကိုကြားဖောက်ခိုးယူလို့မရအောင်လုပ်ဖို့စီစဉ်နေချိန်မှာပဲတချို့ message တွေကိုကြားဝင်ထောက်လှမ်းနိုင်ခွင့်ပေးဖို့ American Britain နဲ့ Australia အစိုးရတွေက Facebook ကုမ္ပဏီကိုတောင်းဆိုလိုက်ပါတယ် တရားဥပဒေစိုးမိုးရေးဆောင်ရွက်သူတွေဘက်ကလိုအပ်လိုတောင်းဆိုတဲ့ message တွေကိုဖတ်လို့ရနိုင်မဲ့ပုံစံနဲ့ပေးဖို့အမေရိကန်အစိုးရရှေ့နေချုပ်ဝီလျံဘာ၊ဗြိတိန်ပြည်ထရေးဝန်ကြီးပရတီပတဲလ်နဲ့ဩစတြေးလျပြည်ထရေးဝန်ကြီးပီတာဒါတန်တို့က Facebook ကုမ္ပဏီအကြီးအကဲမတ်ဇာကာဘတ်ကိုအိတ်ဖွင့်ပေးစာပေးပို့ခဲ့ပါတယ်။အကြမ်းဖက်ဝါဒအခြေခံတဲ့လုပ်ရက်တွေ၊ကလေးငယ်တွေပေါ်လိမ်မိုင်းဆိုင်ရာအမျက်ထုတ်တဲ့လုပ်ငန်းတွေလို့တရားမဝင်လုပ်ရက်တွေကို Facebook ဝန်ဆောင်မှုတွေတုံးပြီးလုပ်နေကြသူတွေကိုဖော်ထုတ်ဖို့ခက်ခဲသွားနိုင်တယ်လို့ဆိုပြီးအစိုးရတာဝန်ရှိသူတွေကထောက်ပြနေကြတာပါ Facebook Messenger နဲ့ Instagram တို့ပေါ်ကပေးပို့တဲ့ message တွေကိုကြားဝင်ဘလို့မှဖတ်လို့မရနိုင်အောင်လို့ end-to-end encryption နည်းပညာနဲ့ပြောင်းလဲဖို့ Facebook ကပြင်ဆင်နေပါတယ် message ကိုကြားဝင်ခိုးကြည့်သူတွေအနေနဲ့မြင်ရတဲ့စာလုံးတွေကိုဘလို့မှအတိတ်ပဲဖွင့်လို့မရအောင်လုပ်လိုက်မှာဖြစ်ပါတယ် Facebook by WhatsApp မှာတော့ဒီနည်းကိုသုံးနေတာကြားပါပြီလူတွေတယောက်နဲ့တယောက်ကြား online ပေါ်မှာပို့တဲ့ message တွေအနေနဲ့တခြားသူမသိအောင်ကာကွယ်ခွင့်ရှိနိုင်ရမယ်လို့ Zuckerberg ကကြားသားပရင်းနေကပြောကြားပြီးသူတို့အစီအစဉ်ကိုကာကွယ်တုံ့ပြန်ခဲ့ပါတယ် message တွေကြားဖောက်ထောက်လှမ်းနိုင်အောင် American Britainနဲ့ Australia အစိုးရတွေကတောင်းဆိုနေတဲ့အတွက်အများပြည်သူလုံခြုံရေးနဲ့ကိုယ်ရေးအချက်အလက်လုံခြုံရေးကြားမှာဘလို့ချိန်ခွင့်ရှာညှိမလဲဆိုတာကိုမေးခွန်းထုတ်စရာဖြစ်နေပါတယ်ရှင
် Cloud Egg လို့ခေါ်တဲ့ American ပြည်ထောင်စုရဲ့ငင်းပွားစရာဥပဒေသစ်တိုင်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့ British နိုင်ငံနဲ့ American နိုင်ငံကြားမှာသဘောတူညီခဲ့ကြပါတယ် Cloud Egg ဥပဒေသစ်အရနည်းပညာကုမ္ပဏီတွေဘယ်နိုင်ငံမှမဆိုတင်စီထားတဲ့သတင်းအချက်အလက်တွေကိုရာဇဝမှုစုံစမ်းရေးအတွက်လိုအပ်လာရင်တရားဥပဒေစိုးမိုးရေးအေဂျင်စီတွေကိုလွှဲပြောင်းပေးဖို့ပြဋ္ဌာန်းထားတာပါဒီသဘောတူညီမှုဟာ Cloud Act ဥပဒေအရပူးပေါင်းဆောင်ရွက်ဖို့ပထမဆုံးလက်မှတ်ရေးထိုးလိုက်တာလည်းဖြစ်ပါတယ်ဒီဥပဒေဟာကိုယ်ပိုင်သတင်းချက်လက်တွေကိုကာကွယ်နိုင်တဲ့အခွင့်အရေးပေါ်မှာချိန်ညှောက်မှုဖြစ်လာနိုင်တယ်ဆိုပြီးတော့ဥရောပနိုင်ငံတချို့ကအပြင်းထန်ဝေဖန်နေတဲ့ကြားမှာပဲဒီ Cloud Act ဥပဒေမူကြမ်းကို American အထက်လွှတ်တော်က2018မှာအတည်ပြုခဲ့ကြတာပါဒီလောက်ရဟာ digital sovereignty လို့ခေါ်တဲ့ digital အချုပ်အခြာအာဏာကိုထိပါတဲ့လောက်ရဖြစ်တယ်လို့ပြည်သက်ဆိုရကသတ်မှတ်ခေါ်ဆိုသလိုဂျမနီနိုင်ငံကလည်းသူ့ရဲ့တာမန်နိုင်ငံသားတွေရဲ့ပုံကိုယ်သတင်းချက်လက်တွေကိုအမေရိကန်ကစူးစမ်းတဲ့သဘောတက်ရောက်တယ်လို့ပြောလိုက်ပါတယ်။အမေရိကန်ရှေ့နေချုပ်ဝီလျံဘာနဲ့ဗြိတိန်ပြည်ထရေးဝန်ကြီးပရတီပတဲလ်တို့ကဒီမနေ့ကြာသပတေးနေ့ကဝါရှင်တန်မှာအခုလိုသဘောတူလက်မှတ်ရေးထိုးခဲ့ကြတာပါ။ဒီသဘောတူညီမှုကြောင့်နိုင်ငံပြည်သူတွေပို့ပြီးတော့လုံခြုံမှုရှိမဲ့အပြင်လူတွေရဲ့ပုံကိုယ်ရေးနဲ့ပြည်သူပြည်သားတွေရဲ့လွတ်လပ်မှုကိုကာကွယ်သွားမယ်လို့ရှင်းနေချုပ်ဘာကပြောဆိုပါရဲအကြမ်းဖက်သမားတွေနဲ့မသမားတဲ့လူတွေကအင်တာနက်ကိုအသုံးပြုပြီးအမုန်းစကားတွေဖြန့်နေသလိုအကာအကွယ်မဲ့တဲ့ပြည်သူပြည်သားတွေကိုတိုက်ခိုက်ဖို့စီစဉ်ကြတဲ့လုပ်ရည်တွေရပ်တန့်အောင်အတက်နိုင်ဆုံးလုပ်သွားမယ်လို့လည်းဝန်ကြီးပတောက်ကပြောဆိုသွားခဲ့ပါတယ်ခင်ဗျာ
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ချာနေညနေဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဆန္ဒပြပွဲအရှိန်ပိုမြင့်လာတဲ့ဟောင်ကောင်မှာဆန္ဒပြသူတွေမျက်နှာဖုံးဆွဆန္ဒပြတာကိုတားမြစ်မိတ်ထုတ်ပြန်လိုက်ပါတယ်။စနေနေ့အောက်တိုဘာ5ရက်ကနေစတင်အသက်ဝင်မဲ့ဒီတားမြစ်ချက်ကိုဟောင်ကောင်အစိုးရအကြီးအကဲအုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ကြေညာလိုက်တာဖြစ်ပါတယ်
။ As the current situation has clearly given rise to a state of serious public danger, the chief executive in council decided at a special meeting this morning to invoke the power.
လက်ရှိအခြေအနေကအများပြည်သူအတွက်အလွန်စိုးရိမ်စရာဖြစ်လာတာကြောင့်အုပ်ချုပ်ရေးအဖွဲ့ရဲ့ဒီနေ့မနေ့အထူးအစည်းအဝေးပွဲကနေအရေးပေါ်လုတ်ပိုင်ခွင့်ကိုကျင့်သုံးဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီလုတ်ပိုင်ခွင့်အရမျက်နှာတွေကိုဖုံးအုပ်ကာကွယ်တာတားမြစ်တဲ့ဥပဒေကိုထုတ်ပြန်တယ်လို့အုပ်ချုပ်ရေးမှူးကယ်ရီလမ်ကကြေညာသွားတာဖြစ်ပါတယ်။ဒီဥပဒေသေးကြောင့်မျက်နှာဖုံးတွေဆွပြီးအကြမ်းဖက်ဆန္ဒပြသူတွေနှောက်ယှက်ဖျက်ဆီးသူတွေကိုရဲကဥပဒေအတိုင်းဆောင်ရွက်တဲ့နေရာမှာအထောက်အကူဖြစ်မယ်လို့သူကပြောပါတယ်။အရေးပေါ်ဥပဒေတွေကျင့်သုံးဖို့ဆုံးဖြတ်ချက်ဟာခက်ခဲပေမဲ့အများပြည်သူအကျိုးစီးပွားကိုကာကွယ်ဖို့အတွက်လိုအပ်တယ်လို့လည်းဟောင်ကောင်အစိုးရအကြီးအကဲကဒီကနေ့ပြောကြားသွားပါတယ်။သူရဲ့ကြေညာချက်ထွက်လာခဲ့ပြီးမကြာခင်မှာပဲမျက်နှာဖုံးဆွထားတဲ့ဆန္ဒပြသူယာနဲ့ချီဟာဟောင်ကောင်မြို့လယ်မှာဆန္ဒပြခဲ့ကြပါတယ်။မျက်နှာတွေဖုံးအုပ်ဆန္ဒပြသူတွေကိုအစိုးရကတားမြစ်တာအတိတ်ပဲမရှိဘူးလို့သူတို့ကတုံ့ပြန်ခဲ့ကြပါတယ်။ဟောင်ကောင်အစိုးရကဆန္ဒပြပွဲတွေကိုထိမ့်သိမ်းနိုင်ဖို့ဆောင်ရွက်ချက်တွေဟာဥပဒေနဲ့အညီဖြစ်ဖို့လိုသလိုလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုမထိခိုက်ဖို့အရေးကြီးတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆရာမဟာမင်းကြီးယုံကလည်းဒီကနေ့ပြောကြားပါတယ်။တရုတ်ပြည်မှာကြီးအစိုးရရဲ့ထိမ့်ချုပ်လွှမ်းမိုးမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဟောင်ကောင်မှာဖြစ်နေတာလေးလလောက်ရှိနေပါပြီ။အများအပြားငင်းငင်းချမ်းချမ်းဆန္ဒပြကြပေမဲ့တချို့ကရဲတွေနဲ့ထိတ်တိုက်တွေးအကြမ်းဖက်ဖျက်ဆီးမှုတွေလှုပ်လာကြပါတယ်။အင်္ဂါနေ့တော့ရဲကိုတန်ပိုက်နဲ့ရိုက်ဖို့ကြိုးစားတဲ့ဆယ်ကျော်သက်ကျောင်းသားတရ ောက်ကိုရဲကအနီးကကြီးတနက်အပြစ်နဲ့ကြီးအစ်စ်တနက်ကြီးအစ်စ်နဲ့ပြစ်ခတ်ခဲ့ပါတယ်
ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာဗီယက်နမ်ဝန်ကြီးချုပ်ငူရဲဆွမ်ဖုနဲ့ဒီဟနွိုင်းမြို့မှာဒီကနေ့တွေ့ဆုံပြီးတော့နိုင်ငံခြားဆက်ဆံရေးကိုဆွေးနွေးခဲ့ပါတယ်။ခေါင်းဆောင်တို့ဟာဗီယက်နမ်သမ္မတနန်းတော်မှာပြုလုပ်တဲ့အခမ်းအနားကိုတက်ရောက်ခဲ့ပြီးတဲ့နောက်ကုန်သွယ်ရေးနဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာပါ။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့ဒီဆွေးနွေးပွဲဟာအရေးပါတဲ့သမိုင်းမတိုင်တည်းရဲ့ဖြစ်တယ်လို့ပူရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်ပြောကြားခဲ့ပါတယ်။ဒါပြင်စွမ်းရင်အောက်ခွန်နဲ့ကုန်သွယ်ရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့နိုင်ငံခြားပူးပေါင်းဆောင်ရွက်မှုသဘောတူညီချက်တွေအတော်များများကိုလည်းလက်မှတ်ရေးထိုးခဲ့ကြပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ဟာဗီယက်နမ်သမ္မတငွေရန်ဖူထရောင်းအပါဝဲဗီယက်နမ်လွတ်တော်ဥက္ကဋ္ဌငွေရန်တီခင်ခန်းနဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနီဗာဒါပြည်နယ်ဆေးရုံတစ်ခုမှာဆေးကုသမှုခံယူနေတဲ့အထက်လွှတ်တော်အမတ်ဘန်နီဆန်ဒါစ်လာမယ့်ရက်ပိုင်းတွင်မှဆေးရုံကဆင်းပြီးတော့ဗမောင်းပြည်နယ်ကသူ့နေအိမ်မှာပြန်အနားယူမယ်လို့ဇနီးတွေကပြောပါတယ်2020သမ္မတရွေးကပွဲမှာသမ္မတလောင်းအဖြစ်ဝင်ရောက်အရွေးခံနိုင်ဖို့ကြိုးစားနေကြတဲ့သူတွေကအများစုထောက်ခံမှုရနေသူတွေထဲမှာလွှတ်တော်အမတ်ဘန်နီဆန်ဒါစ်လည်းပါပါတယ်။သူရဲ့သွေးလွှတ်ကြောထဲမှာသွေးခဲနေတာကိုဆရာဝန်တွေကဗုဒ္ဓနေ့ကဖယ်ရှားခဲ့ပြီးသွေးကြောချဲ့တဲ့စတက်နှစ်ခုကိုအအောင်မြင်မြင်ထည့်နိုင်ခဲ့တယ်လို့ဇနီးဖြစ်သူဂျိမ်းဆန်ဒါစ်ကပြောပါတယ်။အခုလိုကုသမှုတွေခံယူထားတာတော့မှအနားယူဖို့သူခင်ဘိုးကိုတိုက်တွန်းရတာဟာစိန်ခေါ်မှုတစ်ခုဖြစ်တယ်လို့လည်းပြောပါတယ်။အင်္ဂါနေ့တုန်းကလွှတ်တော်အမတ်ဆန်ဒါစ်ဟောပြောပွဲလုပ်နေစဉ်မှာရင်ဘတ်အောင်လို့ဆေးရုံတင်ခဲ့ရတာဖြစ်ပါတယ်။သူ့ရဲ့မဲဆွယ်စီယုံပွဲတွေအားလုံးကိုလောလောဆယ်ရန်နာထားတယ်လို့ဆန်ဒါစ်အောင်နိုင်ရေးပြောခွင့်ရကပြောပါတယ်။သမ္မတလောင်းအဖြစ်ဝင်အရွေးခံနိုင်ဖို့ကြိုးစားနေကြသူတွေထဲမှာအသက်88နှစ်ရှိပြီဖြစ်တဲ့ဘန်နီဆန်ဒါစ်ကအသက်အကြီးဆုံးဖြစ်ပါတယ်။ဒီမိုကရက်ပါတီရဲ့သမ္မတလောင်းစကရေလူပွဲကိုတော့လာမယ့်17ရက်အကြာကြာရင်17ရက်အကြာမှအိုဟိုင်းယိုပြည်နယ်မှာပြုလုပ်ဖို့ရှိပါတယ်ရှင်။
ပလဲသမုဒ္ဒရာကြီးထဲမှာဆွန့်ပစ်ထားတဲ့မိုက်တွေကိုဆယ်ယူဖို့တီထွင်ဖန်တီးထားတဲ့ရေအမပေါ်တဲ့အီယာမပိုက်ကြီးဟာစောပိုင်းကအချင်းတော်တော်များများမောင်းဝင်းဝင်းဖြစ်ခဲ့ပြီးတဲ့နောက်အခုအခါမှာတော့စပြီးတော့အလုပ်လုပ်နေပြီဖြစ်ပါတယ်။နယ်သာလန်နိုင်ငံကတက္ကသိုလ်ပြီးအောင်ဆက်မတက်ခဲ့တဲ့ဒီအသက်25နှစ်အရွယ်ဘိုယန်စလက်ဆိုသူကဒီ Ocean Cleanup Project ကိုစတင်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒီ Ocean Cleanup Project ကကယ်လီဖိုးနီးယားနဲ့ဟဝိုင်ကြားက The Great Pacific Garbage Patch လို့ခေါ်တဲ့ Pacific သမုဒ္ဒရာအတွင်းအမိုက်တိုက်တွေစုဝေးပြီးညဉ့်ညမ်းမှုတွေဖြစ်တဲ့နေရာမှာရှိတဲ့အမိုက်တိုက်တွေကိုစတင်ဆယ်ယူနေတာပါဒီအရာမပိုက်ကြီးကစီးပွားဖြင့်၅ဘန်းပိုက်အရွယ်ကနေ1မီလီမီတာလောက်ရှိတဲ့ plastic အပိုင်းစတွေအထိကိုစတင်ဆယ်ယူနေပြီလို့ Boran Slack ကပြောကြလိုက်ပါတယ်သမုဒ္ဒရာတွေအတွင်းကအမိုက်တွေကိုဆယ်တဲ့ဒီမီတာ600ရှိတဲ့အရာမပိုက်ကြီးဟာပင်လယ်ရေအောက်ကို3မီတာလောက်ပိုက်ချထားမှဖြစ်ပြီးတော့အမိုက်တိုက်အစနာတွေ 1.8 ထရီလီယံလောက်ကိုဆယ်ယူနိုင်မှဖြစ်ပြီးတော့ပင်လယ်ရေသရဝါတွေကတော့အဲ့ပိုက်အောက်ကနေရှောင်ရှားသွားနိုင်မှဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ
တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်အခုအရင်ဦးဆုံးတောက်ကြညနေခင်းအတွက်အထိတ်တက်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေတင်ဆက်ပေးကြပါတယ်မြန်မာစစ်တပ်နဲ့ AA ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့စီးရေးပြည်ပခါတွေဖြစ်ပွားနေတဲ့ချင်းပြည်နယ်ပလောက်ဝမြို့ထဲမှာတော့တက်မတော်တရင်ခုနာမှာဒီကနေ့ဘုံပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးမြို့ကန်တူထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံအာနာပိုင်တွေကပြောပါရယ်စစ်ရေးပြည်ပခကာလတွေအတွင်းမှာတော့ပလောက်ဝမြို့နယ်ဒါပထမဆုံးဘုံပေါက်တာလို့လည်းမြို့ကန်တွေကပြောပါရယ်ပလောက်ဝမြို့နယ်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ထဲမှာ AA ဘက်ကဘုံခွဲတိုက်ခိုက်ခဲ့တာလို့တပ်မတော်ဘက်ကပြောပါရယ် AA ဘက်ကတော့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့တုံ့ပြန်ပါရယ်အခြေအနေအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်
ဟုတ်ကဲ့ပါချင်းပြည်နယ်ပလက်ဝါမြို့နယ်တွင်ပလက်ချောင်းချောင်းကူကရုစိတ်နဲ့မြို့ဦးစီတီခေါ်အောင်စီတီတွားလမ်းကြားတန်တရာနီဒီမနေ့9နာရီလောက်မှာမိုင်းတလုံးပောက်ကွဲခဲ့တယ်လို့ပလက်ဝါမြို့ခံလူကပြောပါတယ
်ပလက်ဝါရဲ့အချီပလက်ချောင်းအဝါနားလေးမှာပောက်တာပေါ့ပလက်ဝါမြို့အချီကစင်းနေအလွန်အဆုံးကြီးမိနစ်3မိနစ်လောက်ကျောက်ပါတယ်ပြီးနေတယ်ပလက်ချောင်းနားမှာတန်တရာရှိတယ်အစ်တန်တရာအနည်းမှာပောက်တာပေါ့ပောက်တာတော့တလုံးလေးပဲပောက်တယ်ဒီကြီးတွေနဲ့လုံချင်းအပြေးချထားတယ်အသွားလာလဲခက်တာတော့ပိတ်ထားတယ
်ဒီကနေ့မိုင်းပောက်ကွဲမှုဖြစ်စဉ်မှာလူသူဦးတိခိုက်တန်ရရရှိပြီးနိုင်မြေခံစစ်တပ်ကနေလုံခြုံရေးရဆောင်ရွက်နေတယ်လို့ပလက်ဝါမြို့နယ်အုပ်ချုပ်ရေးမှူးဦးကိုအောင်ကပြောပါတယ်
ကျွန်တော်တိုင်းနန်းကြီးရဲ့နေရာမှာဖြစ်ပါတယ်ကြားရတဲ့သတင်းကတယောက်ပဲနည်းနည်းတိခိုက်တန်ရရတော့ပါတယ်မစိုးရိမ်ရဘူးလို့သိရပါတယ်စစ်ပိုင်းဆိုင်ရာစိတ်ဓာတ်မလို့ကျန်နေတဲ့နေရာမလို့ဆောင်ကျန်းဆောင်ရွက်နေတယ်လို့ဆက်ပါတယ်ဗျ
ပလက်ဝါမြို့နယ်တွင်ပထမဆုံးအကြိမ်ဘုံပေါက်တာလို့မြို့ခံသူကဆိုပါတယ
်အရင်တုန်းကတော့အဲ့လိုမျိုးတော့မရှိဘူးပေါ့ကိုနောက်ပိုင်းဒီပြတ်တဲ့တော့နဲ့ဒီတိုင်းသားနဲ့ဒီနဲ့ စစ်တနာတွေဖြစ်ပြီးမှပထမဦးဆုံးပေါက်ကွဲမှုပေါ့ဖိနေနေကြတာပဲကို
ဘိုင်းပေါက်ကွဲတဲ့နေရာဟာခလရ2ရှိကိုတိုင်ရင်သွားတဲ့လမ်းမှာပေါက်ကွဲတာဖြစ်လို့စက်ကိုဥတည်ပြီးဖောက်ခွဲဖို့ယူဆကြောင်းမြို့ခံတချို့ကယူဆနေကြတာပါဒီမိုင်းခွဲမှုရဲ့လက်သက်ဟာရခိုင်လက်နက်ကင်အေအေဖွဲ့ကလို့အနောက်ပိုင်းတန်းစစ်သနာချုပ်ပြောခွေရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်
ဒီမိုင်းညာသူ့အောင်ထားလို့မီးရှို့လို့သူ့အောင်ထားခွဲတဲ့ဟာခါရတော့အေအေပေါ့ဗျာအေရဲချီတာအေရဲချက်ပေါ့ဗျာဒီကအဲ့လိုလုံးနေလို့ရှင်တော့ဟုတ်လားကျွန်တော်တို့တက်တရတော့ဘာမှမဖြစ်ဘူးเนาะဒေသခံပြည်သူတွေပဲရှိတယ်
ကျခိုင်လက်နက်ကင်အေဖွဲ့ပြောခွေရခိုင်တုခကတော့ဒီနေ့ဘုံကွယ်မှုဖြစ်စဉ်နဲ့ပတ်သက်လို့သတင်းမရရှိသေးဘူးလို့ပြောပါတယ်ပလဝါမြို့နယ်တွင်းမှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကင်အဖွဲ့တို့စစ်ရေးသိမ်းမှတ်မှုတွေရှိနေတယ်လို့ဒေသခံ 2,500 ခန့်စစ်ဘေးသိမ်းရှောင်နေရပါတယ်အလားတူဒီကနေ့မနေ့မှာကျခိုင်ပြည်နယ်ကြောက်တော်မြို့နယ်မြောက်တောင်ကျေးရွာဘက်မှာလည်းစိုက်ပွဲပစ်ခတ်မှုဖြစ်နေတယ်လို့ကြောက်တောင်ကျေးရွာအုပ်ချုပ်ရေးမှူးကပြောပါတယ
်ကျွန်တော်တို့ရွာကြီးအခြေပတ်ပေါ့စစ်တောင်နဲ့နောက်မှာဖြစ်တယ်စိုက်ပွဲတော့ဘောက်တောင်ကမြေစင်မမျိုးလောက်ကျလာရတယ်တနကြီးလည်းနေမျိုးပေါ့ဆိုတော့အော်ရနေမှာဘာမှမဖြစ်ဘူ
းအနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့မြောက်ကောင်ကျေးရွာနံမှာတမတော်စစ်ချောင်းကိုအေအေဘက်ကနေမိုင်းခွဲတိုက်ခိုက်တာဖြစ်ကြောင်းပြောပါရယ
်ခြေပြီးဝင်းကျင်တဝိုက်မှာကျွန်တော်တို့နေနေရှင်းနေတာရှိတယ်အဲ့ဒီနေနေရှင်းတဲ့ဆောင်ရုံးတက်ဖက်ကိုအေအေကဆဲမိုင်းနဲ့ဆွဲပြီးတော့တိုက်တာဘာမှမဖြစ်ဘူးတောက်တော်နဲ့မြောက်ဖက်ပေါ့မြောက်တော်ဘက်ပေါ့မိုင်းဆွဲတာတော့တိုက်ပေါ့
ဒီခံလက်နက်ကင်အေဖွဲ့ကတော့ကြောက်တော်မြို့နယ်တွင်ဒီကနေ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့အေအေပြောခွေရခိုင်တုခကပြောပါရယ်
မဖြစ်ဘူးလို့ပြောတယ်အဲ့ဒီနေရာမှာလေသူတို့ကဒီလိုပြစစ်ကြောင်းသွားလို့ရှိရင်မတင်ခါရင်သူတို့ကတန့်ပြီးတော့ဖြစ်တာ
လက်ရှိရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကင်အေဖွဲ့တို့ကြားဖိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့လက်တလော့ဘုံခွဲတိုက်ခိုက်တဲ့ဖြစ်စဉ်တွေနေ့စဉ်နဲ့မျှဖြစ်ပွားနေပါတယ်ဒီလဆိုင်းပိုင်းတွင်ဘုံညုံမြို့နယ်တွင်မှ3ကြိမ်မင်းပြမြို့နယ်တွင်မှ1ကြိမ်အခုပလဝါမြို့နယ်ကြောက်တော်မြို့တွင်မှဘုံခွဲတိုက်ခိုက်မှုတွေဆက်တိုက်ဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ
ရခိုင်နဲ့ချင်းဘက်ကစီရေးအခြေအနေနိုင်ကိုရင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ UWSA ဝါတပ်ဖွဲ့ကမူးယင်မောင်ခိုတွေကိုဖမ်းဆီးနေတဲ့အကြောင်းသတင်းတင်ပြပေးချင်ပါတယ် UWSA ဝါတပ်ဖွဲ့ထိန်းချုပ်ထားတဲ့ထိုင်းမြန်မာနယ်စပ်မိုင်းတုံမြို့နယ်အတွင်းမှာတော့ဒီလအတွင်းစိတ်ကြွဆေးပြား၅သန်းနီးပါးဖမ်းဆီးရမိတယ်လို့မူးယင်စေးမောင်ခိုသမားတွေအဖြစ်နဲ့တန်တရားရှိသူ၈ဦးကိုအသေးကိုကိုအရှင်ဖန်းစည်းထားမိတယ်လို့ UWSA ရဲ့လာရှိုးဆက်ဆံရေးယုံတာဝန်ခံကပြောပါရယ်နိုင်ငံတကာကမွေးစေဝါထုတ်လုပ်တယ်လို့ဆွဆွဲခံနေရတဲ့ UWSA ဝါတပ်ဖွဲ့ဟာဒီနှစ်ပိုင်းနေအတွင်းမှာတော့မွေးစေဖန်းစည်းတာတွေကိုထိထိရောက်ရောက်ဆောင်ရွက်လာပြီးပြီးခဲ့တဲ့လကလည်းစိတ်ကြွဆေးပြားတန်းနဲ့ချီဖန်းစည်းခဲ့ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့ဝိုင်းပြည်သွေးစင်းကျင်ကြီးတမရော UWSA က2005ခုနှစ်ကတည်းကဘိန်းဆိုင်ပြိုထုတ်လုပ်တာတွေပပျောက်ပြီးဖြစ်ကြောင်းနိုင်ငံတကာကိုကြေညာခဲ့ပေမဲ့ထိုင်းမြန်မာနယ်စပ်ဝါတောင်ပိုင်းခေါ် UWSA ရဲ့101စစ်ဒေသမှာတော့မူးယစ်ဆေးနဲ့စိတ်ကြွဆေးထုတ်လုပ်နေကြောင်းနိုင်ငံတကာကထုတ်ပြန်တဲ့အစိုးရခန်းစာတွေမှာဖော်ပြခဲ့ပါတယ်ဒီလပိုင်းတွေအတွင်းမှာတော့တစ်ခွန်တစ်စစ်ဒေတာဖြစ်တဲ့မိုင်းတုံမိုင်းဆက်နယ်မြေအတွင်းမှာဝါတပ်ဖွဲ့ကစိတ်ကြွဆေးပြားအများအပြားဖမ်းဆီးရမိတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီရပိုင်းအတွင်းစိတ်ကြွဆေးပြားဖမ်းဆီးရမိတဲ့အခြေအနေကို UWSA ရဲ့လာရှိုဆစ်ဆန်ရေးယုံတာဝန်ခံဦးညီရန်ကအခုလိုပြောပါတယ
်။ဒီအောက်တိုဘာ၁ရက်နေ့ကပထမ18တိုင်းကျွန်တော်တို့ဖမ်းဆီးရမိသားတာပေါ့နော်။အဲလူအဖြစ်လဲဆရာဝင်းကျင်ဆိုတာလည်းအားလုံးတည်ပြီးသားပဲဖက်ပြေးလွမြောက်တဲ့လူကိုကျွန်တော်တို့တောက်လျှောက်လိုက်တဲ့အချိန်မှာ၂ရက်နဲ့၃ရက်နဲ့ပေါ့နော်မနေ့ကအထီးပေါ့နော်နောက်ထပ်30ကျွန်တော်တို့ဖမ်းဆီးရမိထားတာပေါ့နော်အဖမ်းဆီးတဲ့အချိန်မှာဟိုပစ်ခတ်တိုက်ခိုင်းမှုဖြစ်တဲ့အခါကျတော့ဒီမူရင်မောင်ကိုအဖွဲ့တွေကအလောင်း၆လောင်းရယ်ပြီးတော့အရှင်တယောက်ကျွန်တော်တို့ဖမ်းမိထားပါနော်ဒီအော်တိုဘား၁ရက်နဲ့၂ရက်နဲ့၃ရက်နဲ့အထီးဆိုရင်တော့ကျွန်တော်တို့ဒီ48တိန်းပေါ့နော်အဲ4.8တိန်းကျွန်တော်တို့အလုံးကြီးကျွန်တော်တို့ဖမ်းမိထားတာပေါ့နော်
ဒီဖမ်းဆီးမှုမှာလက်နက်ခဲယမ်းတွေနဲ့ပါဝင်တာဖြစ်ပါတယ်ဒီလတရနေ့ဖမ်းဆီးမှုမှာအသေး2ဦးနဲ့အရှင်10ဦးဖမ်းဆီးရမိတာဖြစ်ပြီးမူးယစ်ဆေးဂိုင်းတွေဟာနေဆက်အခြေဆိုင်ပြည်သူစစ်တွေနဲ့ဆက်ဆက်နေကြောင်းနဲ့ဖမ်းဆီးရမိတဲ့စိတ်ကြွဆေးပြားတွေနဲ့မူးယစ်ဂိုင်းဝင်တွေကိုအစိုးရစီလွှဲမလွှဲဆိုတာတော့အထက်လူကြီးတွေကဆုံးဖြတ်မှာဖြစ်ကြောင်းပြောပါတယ်ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းကလည်းစိတ်ကြွဆေးပြား9တန်းလောက်နဲ့မူးယစ်ဂိုင်းအဖွဲ့ဝင်53ဦးကိုလက်နက်တွေနဲ့အတူဖမ်းဆီးခဲ့ပါတယ်ဒီ53ဦးမှာမြန်မာနိုင်ငံသား39ဦးနဲ့ထိုင်းနိုင်ငံသား14ဦးပါဝင်ခဲ့ပါတယ်လက်ရှိ UWSA ရဲ့မွေးရစေဝါနှိမ်နင်းရေးအခြေအနေကိုဦးညီရန်ကအခုလိုဆက်ပြောပါတယ်
ဒီနောက်ပိုင်းဆိုရင်လည်းကျွန်တော်တို့ဘုခထာနာကျောင်းနေပြီးမှဒီမွေးစေဝအထူးစီမံချက်အနေနည်းရေးအဖွဲ့ဆိုမှအဖွဲ့စီလာပြီးနောက်ပိုင်းမှာကျွန်တော်တို့ဒီအတတ်နိုင်ဆုံးပေါ့နော်တင်းလဲတာတွေစောင်းဖန်းတာတွေဒီတရင်ရရတယ်လို့ကျွန်တော်တို့ပိုက်စိတ်တိုက်လိုက်စာနေတယ်ဒီဟိုကပြည်တော်ပိုင်းမှာအဲဒီယူရီးယားနဲ့ဆက်ဆက်တဲ့ area ဟာကဒီ400ကီလိုမီတာလောက်ရှည်တဲ့ခါကြတော့နေတော့ကျွန်တော်တို့လုံးဝ 100% တားဆီးဖို့ဆိုတာတော့အင်မတန်မှခက်ခဲတာပေါ့နော်ကျွန်တော်တို့တစ်ဖက်တည်းအင်အားဆိုတာဘလို့မှမလုံလောက်လေနော်အားလုံးဝိုင်းဝန်းပြီးမှလှုပ်ဆောင်မှတားဆီးမှနေနေမှပို့ပြီးမှအောင်မြင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်နော်
ထိုင်းမြန်မာနယ်စပ်ဒေသမှာမကြာခဏဆိုသလိုထိုင်းနယ်ခြားဆောင်တပ်နဲ့ရဲတပ်ဖွဲ့ကမွေးရစေဝါတည်ဆောင်သူတွေကိုပြစ်ခတ်ဖမ်းဆီးတာတွေရှိပါတယ်။ဒီလိုဖမ်းဆီးရမိတဲ့အခါမှာမွေးရစေတွေဟာဝါတပ်ဖွဲ့နဲ့ဆက်ဆက်ကြောင်းသတင်းထုတ်ပြန်လေးရှိပါတယ်။ရှမ်းပြည်မွေးရစေဝါစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့နာယကဦးခွန်ဆိုင်ကတော့လက်ရှိဝါတောင်ပိုင်းစိတ်ကြွစီဖမ်းဆီးမှုပေါ်အခုလိုတုံ့တက်ပါတယ
်။ဒီတဝိုင်းမှာတော့တုံ့တွဲတာကိုတော့သူတို့တော်တော်ကြီးဟန်တာတော်တယ်နော်ဒါပေမဲ့အခုရောင်းဝယ်တဲ့ကိစ္စနော်ရောင်းဝယ်တယ်ဆိုတာဆက်ဒီဟိုသူတို့နေတဲ့ဖြတ်တော့မှသိယူတဲ့ကိစ္စဆိုတော့အခုဒီလိုတင်းကျလာတာတော့ဒီတစ်ခေါက်ပဲကျွန်တော်တို့စကြတော့ပေါ့ဗျာနော်အရင်တော့မကြားပါဘူးနော်ဒီကိစ္စကလည်းဒီဟိုအထက်ကလည်းသူတို့ရဲ့ဒီ image ပေါ့ရုပ်ရှင်ကိုသူတို့မြင့်တင်နေတာလည်းပါမယ်နော်နောက်တစ်ခုကတော့ဒီဟိုဒီမွေးစည်းနမရီကိုဘယ်လောက်ကြည့်ရင်ဒီပင်ကြီးမှာတော့လို့ငါတို့နေရမှာလားနဲ့ဆိုအဲ့ဒီကိုတတိပေးတဲ့ပုံစံလေးဖြစ်နေနော
်နိုင်ငံတကာကရှမ်းပြည်နယ်အရှေ့ပိုင်းရွှေတရီကန်ဒေသကိုမွေးရစီအများပြားထုတ်လုပ်တဲ့ဒေသအဖြစ်သတ်မှတ်ထားပြီး2015ခုနှစ်ဇူလိုင်လအတွင်းကရန်ကုန်မြို့မင်္ဂလာတုံးကဈေးကဘာဝင်းအတွင်းမှာစိတ်ကြွဆေးပြား26တန်အမေရိကန်ဒေါ်လာတန်100ကျော်ဘူးကိုကွန်တိန်နာကုန်တင်ရင်တစည်းပေါ်ကနေပန်းရှင်မဲ့ဖန်းစီရမိမှုကတော့အမြင့်ဆုံးဖန်းစီရမိမှုတစ်ခုဖြစ်ခဲ့ပါတယ်မြန်မာနိုင်ငံမှာ1999-2009ကစပြီးမွေးရစေဝါကင်းစင်ရေးအတွက်15နှစ်စီမံကိန်းချမှတ်အကောင့်ထည့်ဖော်ခဲ့ရမှာ2014ခုနှစ်အထိဘိန်းနဲ့စိတ်ကြွဆေးထုတ်လုပ်မှုပမာဏဆက်လက်မြင့်တက်နေတဲ့အတွက်စီမံကိန်းကာလကိုနောက်ထပ်5နှစ်တိုးမြှင့်ထားပါတယ်သမရာဦးဝင်းမြင့်တာဝန်ယူပြီးတဲ့နောက်မှာတော့မွေးရစေဝါတိုက်ဖြတ်ရေးကိုအထူးစီမံချက်နဲ့ဆောင်ရွက်နေပြီးမွေးရစေနဲ့ပတ်သက်လို့သတင်းပေးသူတွေကိုစုငွေချင်းမြင့်ဖို့ပါထုတ်ပြန်ထားပါတယ်
မနေ့ပြည်တော်စုတရပေါ်ပေါလာအောင်လက်ရှိဆိုရအနေနဲ့ဆောင်ရွက်နေချိန်မှာတိုင်းရင်းသားတွေရဲ့တံမိုးထားမှုယုံကြည်မှုဓလေ့ထုံးစံစတာတွေကိုအပြန်အလှန်အလေးထားအတိမတ်ပြုဖို့ဟာအခုလိုအခြေအနေမျိုးမှာဘာကြောင့်ပိုအရေးကြီးတာပါလဲ။ဘာရီသတိပြုစင်ကျင်တဲ့မှာလဲစတာတွေကိုအော်တိုဘာလ5ရက်ဒီတစ်ပတ်စနေနေ့ညတရက်လေးလမ်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239 382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလမ်းအစီအစဉ်ကနေကြိုဆိုပါရစေခင်ဗျာ။
မနေ့ပြန်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြသေးရှင်။အခုဆက်ပြီးတော့မြမပြည်မှာစင်မျိုးတုံးမဲ့အန်ရဲကာကွယ်နိုင်ရေးအစိုးရရဲ့ဆောင်ရွက်ချက်အခြေအနေသတင်းလွှာကိုတင်ပြပေးခြင်းပါတယ်။အာရှစင်အရေးအတွက်ဒုတိယအများဆုံးရှိတဲ့မြန်မာနိုင်ငံမှာစင်မျိုးတုံးမဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတာကြောင့်ဒီကိစ္စကိုအစိုးရကလည်းကြီးကြပ်ဆောင်ရွက်နေပါတယ်။စင်ဆွဲကြောင့်တောစင်ရိုင်းတက်ဖြတ်မှုကိုမထိန်းချုပ်နိုင်ဘူးဆိုရင်လာမယ့်နှစ်30အတွင်းမှာစင်ရိုင်းတွေမျိုးပြုံးသွားနိုင်တယ်လို့ကြွမ်းကျင်သူတွေကထောက်ပြပြောဆိုနေပါတယ်။ဒဏ်ရာရတဲ့တောစင်ရိုင်းငယ်လေးတွေကိုပြုစုကူတာပေးနေတဲ့စင်စခန်းအကြောင်းရိုက်တာသတင်းကိုအခြေခံပြီးတော့ကိုအောင်အောင်ကပြောပြပေးပါရှင်။
ဝင်းကဘောစင်စကန်းကိုသွားလိမ့်မယ်ဆိုရင်ရန်ကုန်ကနေတနအီလောက်ကားပေါင်းသွားပါရယ်အဲ့ဒီစင်စကန်းမှာစင်မိုဆိုရီရဲ့ထောင်ချုပ်ကနေကယ်တင်ထားရတဲ့လေးလာသားအရွယ်စင်လေးကိုကုသပေးနေတာကိုတွေ့ရမှာပါ။အေယာစင်လို့နာမည်ပေးထားတဲ့စင်ကလေးကိုရှာတွေ့ခဲ့တဲ့တစ်တော်ဝန်ထမ်းတွေကဒီဒဏ်ရာရီတက်တာပျောက်ကင်းအောင်နဲ့ဘေးအန္တရာယ်ကင်းကင်းရှင်သန်ခွင့်ရအောင်ဝင်းကဘောစင်စကန်းကိုပို့ဆောင်ပေးခဲ့တာပါ။စင်ကလေးကိုဆေးကုသပေးနေတဲ့ကိုတန်းနိုင်ဦးက
ဒီစင်ရဲ့ဒဏ်ရာတော့ကျိုးခွင့်မိတဲ့ဒဏ်ရာပေါ့နော်။တားကောင်တောင်ထောင်ထားတဲ့ကျိုးကွက်နေမိရတဲ့ရံရှိတယ်။စရောက်တော့ဆိုရင်လေဒီနိုင်ကြီးတစ်ခုလုံးကရောင်ပြီးတော့ကြီးကြီးဖြစ်နေ။အခုကျတော့သေးဝိုက်ပေါ့နော်။ကျွန်တော်တို့ဖန်ရတော့တရုတ်နှစ်ကျိန်စ ေးပြီးတဲ့ပုံမှာစီထူစီလဲထက်ပြီးတော့နော်အခုဆိုရင်အများကြီးသိသွားပြီ
စင်ွေကိုသူတို့ရှာတွေ့ခဲ့တဲ့ဒေသကိုအစွဲပြုတ်ပြီးတော့နာမည်မှဲ့ပေးလိရှိပါတယ်အစိုးရအစီအစဉ်နဲ့ဖွင့်လှစ်ထားတဲ့ဝင်ကဘာစစ်စခန်းမှာအေယာစင်လိုမိပါမဲ့စင်လေးတွေကိုလည်းထိမ့်သိမ့်မွေးမြူပေးထားပါတယ်ဝင်ကဘာစစ်စခန်းမန်နေဂျာမတ်ရွှေကြီးဝင်းထက်က
အော်ဒီစင်လေးတွေကတော့မိဘမဲ့စင်လေးရှစ်ကောင်ဖြစ်ပါတယ်အဲသူတို့တွေကဒီစင်စခန်းကိုအကြောင်းမျိုးမျိုးကြောင့်မို့ရောက်ရှိလာကြတယ်သူတို့အမေတွေယောဂနဲ့တည်ဆုံသွားလို့ရောက်ရှိကြတာလည်းရှိသလိုသူတို့ဒီအမေတွေနဲ့ကွဲကွာသွားတာကွဲကွာသွားလို့ရောက်ရှိလာတဲ့စင်လေးတွေလည်းဖြစ်တယ်စင်လေးတွေလည်းအာဖြစ်တယ်ပေါ့နော်အဲဒီစင်လေးတွေပြီးတော့ဒီသူတို့ရဲ့မိဘတွေကဟိုစင်မော့ဆိုတတ်လို့တေဝါပြီးတော့သူတို့ကြံပြီးတော့ကြံနေခဲ့တဲ့စင်လေးတွေလည်းဖြစ်နိုင်တယ်လို့ညီမတို့ယူဆမိပါတယ်ရှင့်
စင်စခန်းမှာစင်ပေါက်ကလေးတွေအများပြားရှိတာကြောင့်အခက်ခဲတွေလည်းအများကြီးရှိတယ်လို့ဆိုပါတယ
်စင်ပေါက်ဆက်လေးရောက်လာတဲ့အခါမှာအခက်ခဲဆုံးအပိုင်းအနေနဲ့တော့ဒီစင်ကလေးတွေအသက်ရှင်တန်ရေးပေါ့နော်အဲ့ဒီဟာအဓိကအခက်ခဲဖြစ်နေတယ်ဘာဖြစ်လို့လဲဆိုတော့ဒီမှာရောက်လာပြီးတော့စင်လေးနှစ်ကောင်ကတေဆုံးသွားဘူးလေပေါ့နော်တေဆုံးသွားဘူးတဲ့ဒီစင်ကလေးတွေအဲဟိုအသက်ရှင်တန်ရေးကအရေးကြီးတယ်ဘာလို့လဲဆိုတော့သူတို့ကမိခင်စင်မာကြီးမရှိတော့တဲ့အတွက်ကြောင့်မို့မိခင်တို့ကိုစို့ပြီးတော့ကြီးရတဲ့စင်လေးတွေလို့မဟုတ်ဘဲနဲ့ဒီနှုတ်ဘူးကိုတိုက်ပြီးတော့မွေးရတဲ့စင်လေးဖြစ်တဲ့ကြောင့်မို့ဝန်ထမ်းအားလုံးကရောစင်ဆရာဝန်ကရောဒီစင်လေးအသက်ရှင်ရေးအတွက်လိုရတဲ့ပြုစုဆောင်ရှောက်တဲ့အပိုင်းအခက်ခဲဆုံးဖြစ်တယ်လို့ထင်ပါတယ်ရှင့်
2018ခုနှစ်ကထုတ်ပြန်တဲ့ Smithsonian Conservation Biology Institute ရဲ့အစဉ်ခန်းစာမှာတော့မြန်မာနိုင်ငံမှာတောရိုင်းစင်1400ကနေ2000ကြားရှိနေပြီးတော့9000လောက်ကတော့ဖမ်းဆီးထိန်းသိမ်းခံရတဲ့အကြောင်းဖော်ပြထားပါတယ်။စင်စွဲတွေကိုမှောင်ကိုဈေးကွက်မှာတင်ပို့ရောင်းချနေတာကြောင့်စင်တွေအသက်ပြတ်ခံရတယ်လို့ကြံခဲ့တဲ့စင်ပေါက်ကလေးတွေမှလည်းအခုလိုဒုက္ခတွေရင်ဆိုင်ရတာဖြစ်ပါတယ်ခင်ဗျာ။
ကိုအောင်ပြောပြပေးသွားတာဖြစ်ပါလိမ့်ရှင်။တောက်ကြညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA ကနေတခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါလိမ့်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မုံကတလှည့်ကြီးညာပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်အပေါ်စုံစမ်းပေးဖို့နိုင်ငံခြားအစိုးရတွေအပေါ်မှာပွင့်ပွင့်လင်းလင်းတိုက်တွန်းနေပါတယ်။2020သမ္မတရွေးကောက်ပွဲကြရင်သူနဲ့အပြိုင်သမ္မတရွေးခံရနိုင်ခြေရှိတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အပေါ်စုံစမ်းပေးဖို့ယူကရိန်းသမ္မတကိုတောင်းဆိုခဲ့တယ်လို့ဆိုရာကြောင့်သမ္မတအပေါ်တရားစွဲနိုင်ဖို့ဒီမိုကရက်လွှတ်တော်အမတ်တွေစုံစမ်းဆက်ဆဲမှုတွေစတင်နေချိန်မှာပဲသမ္မတကခုလိုတိုက်တွန်းတာဖြစ်ပါတယ်။ယူကရိန်းသမ္မတတရုတ်အစိုးရကလည်းဘိုင်ဒန်သားအဖအပေါ်စုံစမ်းဖို့အတွက်သူအကြံပြုမယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်။ဒါရီမကအာဂရီလိုက်စားမှုအပေါ်စုံစမ်းဖို့အမေရိကန်သမ္မတကျောင်းအနေနဲ့လုတ်ပိုင်ခွင့်အပြည့်အဝရှိအောင်မကတာဝန်ရှိတာကြောင့်တခြားနိုင်ငံတွေကပါကူညီစုံစမ်းပေးဖို့တောင်းဆိုမှာဖြစ်တယ်လို့ Twitter ပေါ်မှာလည်းသမ္မတကရှင်းသားခဲ့ပါတယ်။ဟောင်ကောင်မှာတော့ဆန္ဒပြသူတွေမျက်နှာဖုံးစုဆန္ဒပြတာကိုတားမြစ်မိတ်ထုတ်ပြန်လိုက်ပါတယ်။စနေနေ့အောက်တိုဘာ5ရက်နေ့ကနေစတင်အသက်ဝင်မဲ့ဒီတားမြစ်ချက်ကိုဟောင်ကောင်အစိုးရအကြီးအကဲအုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ကြေညာတာပါလက်ရှိအခြေအနေဟာအများပြည်သူတွေရဲ့စိုးရိမ်လုံခြုံရေးအတွက်ကိုစိုးရိမ်စရာဖြစ်လာတာကြောင့်မို့လို့အရေးပေါ်လုတ်ပိုင်ခွင့်ကျင့်သုံးဖို့ဆုံးဖြတ်ခဲ့ပြီးတော့ဒီလုတ်ပိုင်ခွင့်အရမျက်နှာတွေကိုဖုံးအုပ်ကာကွယ်တာတားမြစ်တဲ့ဥပဒေကိုထုတ်ပြန်တယ်လို့အုပ်ချုပ်ရေးမှူးကဒီကနေ့ကြေညာသွားတာဖြစ်ပါတယ်အရေးပေါ်ဥပဒေတွေကျင့်သုံးဖို့ဆုံးဖြတ်ချက်ဟာခက်ခဲပေမဲ့အများပြည်သူအကျိုးစီးပွားကိုကာကွယ်ဖို့အတွက်လိုအပ်တယ်လို့လည်းဟောင်ကောင်အစိုးရအကြီးအကဲကပြောပါတယ်သူရဲ့ကြေညာချက်ထွက်လာပြီးမကြခင်မှာပဲမျက်နှာဖုံးဆွထားတဲ့ဆန္ဒပြသူရာနဲ့ချီဟောင်ကောင်မြို့လယ်မှာဆန္ဒပြခဲ့ကြပါတယ်အီရတ်နိုင်ငံဘက်ဒတ်မြို့မှာတော့အစိုးရကိုဆန့်ကျင်ဆန္ဒပြနေကြသူတွေကိုလုံခြုံရေးတွေကဒီကနေ့ပြစ်ခတ်နှိမ်နှင်းခဲ့ပါတယ်ဒီကနေ့ပြစ်ခတ်မှုအတွင်းမှာထိခိုက်သေးဆုံးသူဘယ်လောက်နှစ်ယောက်ရှိလဲဆိုတာကတော့အခုချိန်ထိမသိရသေးပါဘူးရှင်
သတင်းကြီးညုပ်ကိုမဆုမြတ်မွန်ကညင်ညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုကျော်ကျော်သိန်းဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အမျိုးသမီးကဏ္ဍသုတဆုံးလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နှီးပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.
်